နိုင်ငံတော်ဆိုင်ပကံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အခရီးလိုက်စားခဲ့တယ်ဆိုတဲ့စစ်ကောင်စီရဲ့ဆွဆွဲချက်ဟာအခြေအနေမရှိဘူးလို့သူမရဲ့ရှင်းတွေကပယ်ချလိုက်ပါတယ်။မြန်မာစစ်တပ်အုပ်ချုပ်ရေးကောင်စီအနေနဲ့အရေးချက်ကရသားကောင်းဆောင်ဒေါက်ဆန်းစုကြည်ကိုစစ်အာဏာသိမ်းဖယ်ရှားထိန်းသိမ်းခဲ့ပြီးမတရားဆွဆွဲလုပ်ကြံအပုတ်ချနေတာလို့လည်းရှင်းနေဦးခမောင်ကျော်ကဒီနေ့ပြောလိုက်ပါတယ်။ Corporate ရဲ့အာဏာသိမ်းပြီးမြန်မာဘုသူကြီးတွေအနေနဲ့ဒေါက်ဆန်းစုကြည်ပေါ်ရာဇဝတ်မှုတွေနဲ့စတရားဆွဲခဲ့ရမှာတရားမဝင်လက်လျှောက်စကားပြောတဲ့ပိုင်ဆိုင်ချမှုနဲ့ COVID-19 ကာကွယ်စီမင်းချုပ်ဖောက်မှုတွေပါဝင်ခဲ့ပါတယ်။မနေ့တုန်းကလည်းစစ်ကောင်စီပြောကြရဘုချုပ်စော်မင်းထွန်းကအခုလိုလက်စားမှုနဲ့ဆွဲချက်တင်ချက်တင်လိုက်ပြီးလက်ရှိအထင်းထင်းခံရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအနေနဲ့ဒေါက်ဆန်းစုကြည်ကိုဒေါ်လာ6သိန်းနဲ့ရွှေ9ပိတ်တာပေးခဲ့တယ်လို့ဝန်ခံထားတယ်လို့ပြောပါတယ်။ဒေါက်ဆန်းစုကြည်ရှိနေဦးခမောင်ကျော်ကတော့အခုလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပေါ်ဆွဆွဲတာကအခြေအနေမရှိဘူးအထူးသဖြင့်ဒေါ်လာနဲ့ရေချောင်းတွေနဲ့ပတ်သက်ပြီးဆွဲတာကရည်စရာအကောင်းဆုံးဟာသဖြစ်နေတယ်အခုလိုတရားမဝင်လုပ်ချက်ပုတ်ချဆွဆွဲမှုမျိုးအရင်တစ်ခါမှမတွေ့ခဲ့ဘူးလို့ AP သတင်းဌာနကပြောခဲ့ပါတယ်ခင်ဗျ